Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်နိုဝင်ဘာလ19ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျွန်မခွာညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာလို့ပြောပြပေးမှာပါ။အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတရာထူးတက်တမ်းမကုံဆုံးခင်ပြပနောက်ဆုံးခီးစဉ်ဖြစ်တဲ့အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံ APEC ကိုတက်ရောက်ဖို့ပြည်သူနိုင်ငံကိုရောက်ရှိနေပါရယ်။အီရန်နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းမှုပြောနေတာတွေကိုပြန်ရုပ်ပြီးတော့နောက်တက်လာမဲ့ Trump အစိုးရတဲ့အနေနဲ့အဲ့ဒီအစားခတ်တတင်းဆက်ဆံသွားဖို့တောင်းဆိုလိုက်ပါရယ်။ချင်းကနေတဆင့်ကူးဆက်တဲ့ Zika Virus ပေါ်ဟာကမ္ဘာလူလူကျမရဲ့အပေါ်အချိန်နေမှာတိတ်ပြီးစူစိုးဝါရှိမနေတော့ဘူးလို့ကမ္ဘာကျမရဲ့အဖွဲ့ WHO ကပြောလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညုံ
ကောင်းပါပြီရှင်အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာလူအခွင့်အရေးခြေနေတွေဆိုးရွားလာနေတာကိုချက်ချင်းကင်တွယ်ဖြစ်ရှင်းဖို့ကုလလူအခွင့်အရေးကိုယ်စားလှယ်ကတောင်းဆိုနေသလိုရခိုင်ပြည်နယ်အတွင်းစစ်ဆင်ရေးနယ်မြေတတ်မှတ်တင်းကျပ်ထားတဲ့အခြေအနေတွေနဲ့ပတ်သက်လို့တော့
ဘာဖြစ်လို့စိတ်မချဘူးဆိုလို့ရှိရင်ဒီအကျန့်ဖက်ဘန်ဒီတွေကဒီတက်မတော်တွေရေးတွေကိုချိန်မီရဲ့ ambush ထုတ်ပြီးတော့သူတို့ကလုပ်နေတယ်။ဒါကြောင့်မို့လို့တွားပြီးတော့ရိတ်ခါဝေးတဲ့လူတွေကမှာသူတို့
ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါ။တခါတွန်တေးမြို့နယ်မှာစိတ်လွတ်နေတဲ့ပျော်ကဆရာကကလေးသုံးဦးကိုတတ်ဖြတ်ခဲ့တဲ့အမှုကြားနာစစ်ဆေးနေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အသင်းမှာရှေ့နယ်ချုပ်ဖြစ် Republican အထက်လွှတ်တော်အမတ် Jeff Sessions နဲ့ပိုထောက်လိုင်းရေး Agency CIA ညွှန်ကြားရေးမှူးအဖြစ်အောက်လွှတ်တော်အမတ် Mike Pompeo တို့ကိုရွေးချယ်လိုက်ပါတယ်။အငြိမ်းစားတုဘုံမှုကြီး Mike Flynn ကိုတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ပါတယ်။ရွေးချယ်ခံရသူ၃ဦးစလုံးဟာမဲဆွယ်ကာလတလျှောက်ဒေါ်နယ်ထရမ့်ကိုထောက်ခံလာသူတွေဖြစ်တယ်လို့နိုင်ငံရေးနဲ့နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာပါဝင်မဲ့ Deborah Timmadu Conservative အမခန့်တွေဖြစ်ကြပါရယ်အထက်လွှတ်တော်အမ Session ဟာ Donald Trump စတင်မဲဆွယ်စီယုံကလေးကအခိုင်အမာထောက်ခံပြီးတော့အကြမ်းညာပေးလာသူပါ Kansas ပြည်နယ်ကအောက်လွှတ်တော်အမ Pompeo ကတော့2010ပြည်နယ်က Congress လွှတ်တော်မှာရွေးချယ်ခံရတဲ့ Republican Party ring က Deborah ပြင်ထန်တဲ့ Tea Party အဖွဲ့ဝင်ပထမအတုံးမှာသူအပါဝင်ဖြစ်ပါရယ်ယာရုခန့်အဖို့အတွက်အငြိမ်းစားတုဘိုလ်ချုပ်ကြီး Flynn ကတော့ Session နဲ့ Pompeo တို့လိုအထက်လွှတ်တော်မှာကြားနာစစ်ဆေးခံရမှာမဟုတ်ပါဘူးRepublican တွေလွှတ်တော်ကိုထိန်းချုပ်ထားပေမဲ့လည်းရထူးခန့်အဖို့လွှတ်တော်ရင်းကြားနာရမှာတော့ session နေနဲ့ပြင်ထန်တဲ့မိခွန်းနဲ့ရင်ဆိုင်ရနိုင်ပွဲရှိပါတယ်။လွန်ခဲ့တဲ့အနှစ်30လုံးကပဟိုအစိုးရရဲ့တရားရေးဆိုင်ရာရထူးတစ်ခုအတွက်အမည်စရင်တင်သွင်းခံရစဉ်မှာအစိုးရရှင်းတဲ့အဖြစ်သူတာဝန်ယူထားတဲ့ Alabama ပြည်နယ်မှာလူမျိုးရေးခွဲခြားတဲ့မှတ်ချက်တွေပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အပြင်အထံဝေဖန်ခံခဲ့ရသူဖြစ်ပါတယ
်။ Iran နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုစန့်ကျင်သူတွေနဲ့Republican Party ဝင်တွေကအီရန်နဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရတဲ့အနေနဲ့အဲ့ဒီလိုဖျက်သိမ်းမဲ့အစားခတ်တင်းတင်းခတ်မာမာဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်လုံးကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ဟာအစိုးရအဆုံးသဘောတူညီမှုတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပူပါတယ်။အမေရိကန်ရဲ့အစိုးရအသစ်အနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့နဲ့လေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့အမေရိကန်ကသူ့သဘောနဲ့သူဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ခြင်းအပြင်အမေရိကန်အနေနဲ့တနိုင်ငံနဲ့ဖြစ်သွားမှာဖြစ်ပြီးတော့အဲ့လိုဆိုရင်အီရန်အစိုးရအနေနဲ့သူတို့ရဲ့တန်ရာဖြစ်ပွဲနျူကလ িয়ার လက်နက်အစီအစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းဖြစ်နေပါတယ်ဒီသဘောတူညီချက်ကိုဝေဖန်သူတွေကလည်းအဲ့ဒီအချက်ကိုထောက်ခံကြပါတယ်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ကိုမထောက်ခံဘဲရပ်တန့်ဖို့လွှတ်တော်မတ်တွေကိုပြီးခဲ့တဲ့နှစ်ကတွန်းအားပေးခဲ့တဲ့သမယိုးကျဝါဒီနိုင်ငံရေးကြွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကလည်းအခုခါမှာဒီသဘောတူညီချက်ကိုမဖျက်သိမ်းသင့်ဘူးဆိုပြီးတော့ပြောပါတယ်ဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ရင်အန်ဒီရီရှိလာနိုင်တယ်လို့ဒီဖောင်ဒေးရှင်းရဲ့အကြီးတန်းသူတွေဒီလည်းဖြစ်အရီဇိုနာပြည်နယ်တက္ကသိုလ်ကဥရီပါမောက်ခအော်ဒီကစ်ထရီကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဘာရက်အိုဘားမားဟာသမ္မတရာထူးတက်တမ်းမကုံဆုံးခင်ပြည်ပနောက်ဆုံးခီးစဉ်ဖြစ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံ APEC ကိုတက်ရောက်ဖို့ပီရူးနိုင်ငံမျိုးရောလီမာကိုရောက်ရှိနေပါတယ်။ဒေါ်နယ်ထရမ့်ရွေးကောက်ခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေမဟာမိတ်တွေအဖြစ်ဆက်လက်ရည်တည်နိုင်ဖို့ညီလာခံကနေကြိုးပမ်းသွားမှာဖြစ်ပါတယ်။သမ္မတအိုဘားမားလက်ထက်ကစတင်ခဲ့တဲ့ Asia Pivot အာရှချိန်ခွင်ရှာညရဲ့နိုင်ငံခြားရေးမူဝါဒဟာမကြာခင်ကာလမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာနိုင်ပွဲရှိပါတယ်။မစ္စတာအိုဘားမားနဲ့မဟာမိတ်နိုင်ငံတွေဟာလွတ်လပ်စွာအခွင့်အလို့ကုန်သွယ်ရေးသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP လို့ခေါ်တဲ့ Pacific Democracy တစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုစတင်အသက်ဝင်ဖို့နှစ်တွေနဲ့ချီအားစိုက်ကြိုးပမ်းလာတာပါ။ဒါပေမဲ့လည်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအာရှနိုင်ငံတွေနဲ့ဆက်ဆံရေးဖြတ်တောက်မယ် TPP ခေါ် Pacific Democracy တစ်ဖက်တစ်ချက်မိတ်ဖက်နိုင်ငံများပူးပေါင်းဆောင်ရွက်မှုဟာ American အကျိုးစီးပွားကိုမတရားကျင့်နေတယ်လို့ပြောဆိုထားတဲ့အတွက် American မဟာမိတ်တချို့ကတိတ်ကိုဆွေးငင်ဖြစ်နေကြပါတယ်။ Obama ဟာပီရူးနိုင်ငံကိုလာရောက်တဲ့တတိယမြောက်သမ္မတတဦးဖြစ်တယ်လို့ဒီကနေ့စနေနေ့မှာတော့APEC ညီလာခံပေးဘက်မှာတရုတ်သမ္မတရှီချင်းပင်နဲ့တရားတွေ့ဆုံမှာပါ။ဒီနောက်မှာတော့ပီရူးသမ္မတ Pedro Pablo Kuczynski နဲ့ဦးသမ္မတ Obama တို့တွေ့ဆုံမှုရှိပါတယ်ရှင
်။ချင်းကနေတဆင့်ကူးဆက်တဲ့ Zika virus ပေါ်ဟာကမ္ဘာလူလူကျန်းမာရေးအေးပေါ်အခြေအနေမှာဆက်ပြီးတော့ရှိမနေတော့ဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဒါပေမဲ့ Zika virus ပေါ်ကိုရေရှည်စီမံကိန်းတွေဆွဲပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့လည်းပြောပါတယ်။Zika virus ပိုးကထူးထူးခြားခြားအန္တရာယ်ပေးနိုင်တဲ့ virus ပိုးဖြစ်ရှိနေဆဲဖြစ်ပြီးဒါကရေရှည်ပြဿနာဖြစ်ပါတယ်။ဒါပေမဲ့ဒီ Zika virus ပိုးဟာနိုင်ငံတကာမှာအရေးပေါ်လူလူကျန်းမာရေးစိုးရင်စရာအဖြစ်နဲ့တော့ဆက်ပြီးရှိမနေတော့ဘူးလို့ကုလသမဂ္ဂကျန်းမာရေး agency ရဲ့အရေးပေါ်ကော်မတီကတောက်ကြနေမှာပြောကြားလိုက်ပါတယ်။ Zika virus ပိုးအဆိုအဆုံးဖြစ်ခဲ့တဲ့ Brazil နိုင်ငံကတော့သူတို့နိုင်ငံမှာအရေးပေါ်အခြေအနေဖြစ်ဆက်ပြီးတော့ထားသွားအောင်မယ်လို့တောက်ကြနေကပြောပါတယ်။ဇီကာပိုးကူးစက်ခံရတဲ့အခါမှာလူတော်များများမှာယောဂလက္ခဏာသိပ်မထင်ရှားပေမဲ့ကိုယ်ဆောင်အမျိုးသမီးတွေယောဂကူးစက်ခံတော့ကလေးမွေးဖွားတဲ့အခါမှာအန္တရာယ်တွေဖြစ်စေပြီးတော့မိုက်ခရိုဆဖီလီလို့ခေါ်တဲ့ပုံမှန်မဟုတ်တဲ့ဥကောင်းကိုသိငယ်တဲ့ကလေးတွေကိုမွေးဖွားလို့ရှိပါတယ်။ပြီးခဲ့တဲ့နှစ်ကပုံမှန်ထက်ကိုဥကောင်းကိုသိငယ်တဲ့ကလေး200ကျော်မွေးဖွားခဲ့ပြီးတော့အများစုကဘရာဇီးလ်နိုင်ငံမှာဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ပိုးဟာတစ်ကမ္ဘာလုံးကိုကူးစက်ပြန့်ပွားနေတဲ့ယောဂဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးသတိပေးချက်ကိုတော့2016ဖေဖော်ဝါရီလမှာ WHO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ19 kHz 1683ညလိုင်းနိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာတမရပတ်ကွန်ဟေးနှုတ်ထွက်ပေးဖို့လေးဘတ်ဆက်တိုက်ဆန္ဒပြတောင်းဆိုနေပါတယ်။တောင်ကိုရီးယားမြို့တော်ဆိုလ်မှာထောင်ထောင်ချီတဲ့ဆန္ဒပြသူတွေဒီကနေ့ပူးပေါင်းလာကြမယ်လို့တာဝန်ရှိသူတွေကခန့်မှန်းချပါတယ်။နိုင်ငံတော်ကပြည်သူတွေကလည်းဆန္ဒပြပွဲမှာပါဝင်ဖို့မြို့တော်ဆိုလ်ကိုလာရောက်နေပါတယ်။အကျင့်ပြတ်ခြားဆားမှုဆွဆွဲချက်တွေကြောင့်တမရပတ်အစိုးရအဖွဲ့အင်အားနည်းလာစေတယ်လို့ပဲတမရရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုခံရရတာပါ။သူ့ကိုထောက်ခံမှုကတော့900ခိုင်နှုန်းလောက်ပဲကျဆင်းသွားတာဖြစ်ပါတယ်။တမရပတ်ကွန်ဟေးဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့စုံစမ်းစစ်ဆေးမှုခံရပါတယ်။တမရပတ်ခါအကျင့်ပြတ်ခြားဆားမှုရှိအောင်လှုပ်လို့မရတဲ့ခေါင်းဆောင်တယောက်အဖြစ်မြင်အောင်သူနဲ့နှစ်ပေါင်းများစွာခင်မင်လာတဲ့မစ်ချိုဆွန်စီကတည်တည်ချာချာစီစဉ်ပုံဖော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကြောင့်လဲတမရပတ်ကွန်ဟေးတပြည့်ဖြည့်နဲ့အထီးကျန်ဖြစ်လာတယ်လို့အနာလဲမဲ့လာနေတာပါ။မစ်ချိုကိုလည်းတမရနဲ့ပုပ်ကိုရေးအရာခင်မရင်းနေတဲ့အတွက်သူတီထောင်ထားတဲ့အားကစားဆိုင်ရာလူမှုရေးအဖွဲ့နှစ်ဖွဲ့ကိုကော်ပိုရေးရှင်းကြီးတွေကနေဒေါ်လာ86တန်းလူရန်းအောင်သွန်အားပေးခဲ့ပြီးတော့အဲ့ဒီလူရန်းငွေအတော်များများကိုသူ့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေစီကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်
။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာအစိုးရကိုစန့်ကျင်သူထောင်ပေါင်းများစွာကစနေနေ့ကလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်နာဂျစ်ရာဇတ်ယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ငွေကြေးအလွယ်အသောင်းစွာလုပ်မှုအရှုပ်တော်ပေါ်မှာဝန်ကြီးချုပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါ။ Barish လို့ခေါ်တဲ့အင်ဂျီအဝါဝတ်ဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့သူတွေကလူရုအာနာဆိုပြီးကြွေးကြော်တန်းတွေကြွေးကြော်ခဲ့ကြပြီးတော့အတော်များများကပင်ခရီးဘူဘူဇဲလတ်ကိုမှုတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ ကွာလာလမ်ပူးမြို့လယ်ကအမေရိကရင်မြင်ကိုဦးတည်တဲ့အဓိကလမ်းမကြီးတွေပေါ်မှာတော့အဓိကရုံးနေနေရဲတွေအများပြားချထားတာကိုတွေ့ရပြီးတော့ဆန္ဒပြတဲ့သူတွေစုဝေးဖို့လှုပ်ထားတဲ့နေရာတွေကိုသွားလို့မရအောင်တားဆီးနေကြပါတယ်ဒီဆန္ဒပြမှုတွေကနေဝန်ကြီးချုပ်နာဂျီရာဇတ်နှုတ်ထွက်သွားတဲ့အထိတော့ဖြစ်လာနိုင်ခြင်းမရှိပဲအခုချိန်ထိတော့အတိုက်ခံနေမီဒီယာတွေနဲ့တက်ကြွလို့ရှားသူတွေကိုနှိမ်နှင်းတာတွေထိန်းချုပ်တာတွေလုပ်ပြီးတော့ဝန်ကြီးချုပ်နာဂျီရာဇတ်ဟာအခုချိန်ထိဒီပြဿနာကိုကြော်လွားပြီးတော့အာဏာကိုခိုင်မာကင်ဆွဲထားဆဲဖြစ်ပါတယ်။ဆန္ဒပြပွဲကိုဦးဆောင်သူနဲ့အတူအတိုက်ခံခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူចောင်းသားတွေအပါအဝင်တခြားဆန္ဒပြပွဲကိုထောက်ခံတဲ့သူအတော်များများကိုတော့မလေးရှားအာဏာပိုင်တွေကတောက်ကြနေကဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
2016ခုနှစ်တရုတ်နိုင်ငံဟာ1989ခုနှစ်က Lost Gate လို့ခေါ်တဲ့ဂျပန်စီးပွားရေးအကြပ်တန်းနဲ့ရင်ဆိုင်ရလို့နေအချိန်နဲ့တူတယ်လို့အမေရိကန်ကထင်ရှားတဲ့စီးပွားရေးပညာရှင် Paul Krugman ကပြောလိုက်ပါတယ်။တရုတ်ရဲ့စီးပွားရေးအကောင်လာပြီးကမ္ဘာစီးပွားရေးကိုလွှမ်းမိုးထားတာကစိုးရင်စရာမဟုတ်ပဲမကြာခင်တရုတ်ရဲ့စီးပွားရေးကျဆင်းပြီးကမ္ဘာစီးပွားရေးအပေါ်ကြီးမားတဲ့တယောက်မှုတွေရှိလာနိုင်တာကမှစိုးရင်စရာဖြစ်တယ်လို့ Krugman ကပြောပါတယ်။အပြည့်ပြည့်ဆိုင်ရာကုန်သွယ်ရေးကျွမ်းကျင်သူ Krugman ဟာစီးပွားရေးဆိုင်ရာ Nobel ဆုကိုလွန်ခဲ့တဲ့ရှစ်နှစ်ကရရှိထားသူဖြစ်ပါတယ်။နိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆန်သုတေသနဌာနမှကြာရာဘရင်းကအဲ့ဒီလိုပြောသွားတာပါ။နောက်ပိုင်းမှာတော့ VOA ကသူ့ကိုတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။တရုတ်ရဲ့စီးပွားရေးရိုယွင်းလာတဲ့အခါတကမ္ဘာလုံးကိုရိုက်ခတ်လာမှဖြစ်ပြီးအဲ့ဒါကမှအကြီးမားဆုံးပြဿနာဖြစ်တယ်လို့သူကပြောပါတယ်။ဂျပန်နိုင်ငံကအခက်အခဲကြော်လွှားခဲ့တဲ့အခြေအနေနဲ့တရုတ်ကို Krugman ကနိုင်ရှင်းပါတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာဩစာကြီးမားတဲ့တရုတ်နဲ့ဂျပန်တို့ဟာစီးပွားရေးအရတူညီချက်တွေရှိပေမဲ့ငွေကြေးလည်ပတ်မှုနဲ့ပတ်သက်လို့ကတော့တရုတ်နိုင်ငံကအားနည်းချက်ပိုများတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံဟာတိတ်ကိုတည်ငြိမ်ပြီးအလုတ်ကိုင်းဖာနေရမှာတိတ်တော်ကြတယ်လို့လဲ Krugman ကပြောပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပနေတဲ့ ATP World Tour Tennis ပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံက Andy Murray Semi-final ကိုတက်သွားပြီးဖြစ်ပါတယ်။လန်ဒန်မြို့က O2 အားကစားခွင့်မှာတောက်ချန်နေကကစားတဲ့ပွဲမှာကမ္ဘာနံပါတ်1 Andy Murray ကဆွစ်ဇာလန်နိုင်ငံက Stan Wawrinka ကို 6-4-6-1 နဲ့နှစ်ပွဲပြတ်အနိုင်ရသွားခဲ့တာပါ။ဒါကြောင့် Andy Murray ဟာ Semi-final မှာတဖက်အုပ်စုကတက်လာမဲ့ Milos Raonic နဲ့ဒီကနေ့စနေနေ့မှာကစားမှာဖြစ်ပြီးတော့နောက်ထပ် semi final မှာတော့ Serbia ကကမ္ဘာနံပါတ်1 Novak Djokovic ကဂျပန်က Kei Nishikori နဲ့ကစားမှာဖြစ်ပါတယ်။ဘောလုံးသတင်းမှာတော့ဥရောပတဝမ်းမှာဒီကနေ့အသင်းကြီးတွေထိတ်တိုက်ထွေးကြမှာဖြစ်ပြီးတော့ Premier League မှာတော့ Manchester United နဲ့ Arsenal, Spain မှာ Real Madrid နဲ့ Atletico Madrid, Germany မှာတော့ Bayern Munich နဲ့ Borussia Dortmund နဲ့တို့ထွေးကြမှာဖြစ်ပြီးတော့ Italy Serie A မှာတော့ AC Milan နဲ့ Inter Milan အသင်းတို့ထိတ်တိုက်ထွေးကြမှာပါ။Man U နီးပြမော်ရီညိုကတော့ Arsenal နီးပြ Arsene Wenger ဟာသူ့ထပ်ပို့ပြီးတော့လေးစားခံရကြောင်းသူကတော့ Wenger လောက်လေးစားမှုကိုမခံရကြောင်း Man U အသင်း Old Trafford မှာရှုံးဖို့ဆိုတာကတော့ချွင်းချက်ဖြစ်ပြီးတော့သူ Champion ဆုရခဲ့တာဟာလွန်ခဲ့တဲ့တစ်နှစ်ခွဲကဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of Americaစနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုစက်တိုက်ထုတ်လွှင့်ပေးသွားမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေကိုကြည့်ကြရအောင်ပါရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာလုံခြုံရေးကအခုချိန်ထိစိုးရိမ်စရာအနေအထားဖြစ်နေလို့အဲ့ဒီဒေသကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်တယ်လို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်သတင်း6ပတ်လောက်အဝင်အထွက်ပိတ်ထားတာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကကြေညာချက်ထုတ်ပြန်ချိန်မှာပဲအခုလိုတုံ့ပြန်ပြောဆိုခဲ့တာပါအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေစဖြစ်ချိန်ကနေစလို့အခုချိန်အထိတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒီဒေသမှာညမထွက်ရအမိန့်ကိုရခိုင်သတ်မှတ်ထားတဲ့အချိန်ထက်အချိန်ပိုတိုးထုတ်ပြန်ထားတာပါစစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးနယ်မြေရှင်းလင်းတဲ့နေရာမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုပြီးလဲဝေဖန်မှုတွေနဲ့သတင်းတွေထွက်ပေါ်နေတာပါဒေသရဲ့လုံခြုံရေးကိုအထူးစိုးရိမ်ကြတဲ့ဒေသခံပြည်သူအများပြားဟာလည်းမောင်းနှုံနဲ့ဘူးတီတောင်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်မောင်းနှုံဒေသတစ်ဝိုက်မှာသတင်း6ပတ်ကြာအာနာပိုင်ရဲ့အဝင်အထွက်ပိတ်ပင်တားမြစ်မှုကိုနိုင်ငံတကာကဝေဖန်ထားပြီးစိုးဝါလာနေတဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းပါလို့ကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ် Mrs. Jen Healy ကမနေ့နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ပြီးတော့သူကအခုလိုသတင်း6ပတ်လောက်အဝင်အထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောထားပါတယ်ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေဘက်ကတော့လုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားဖြစ်နေလို့စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးဒ ဒေသရင်းလုံခြုံရေးကိုအထူးတင်းကျပ်ထားတာသာဖြစ်တယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်အတွင်းကော်မရှင်အဖွဲ့ကွင်းစင်ချိန်မှာတောင်လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ရခိုင်မျိုးသမီးအဖွဲ့နဲ့နောက်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒေါ်စောခင်တင်းကပြောပါတယ
်။အန်တီတို့အနေနဲ့တော့ဗောမောင်တော့ကိုတော့ကျင်နေဆိုပေမဲ့ဒါတော့ပြီးတော့ရိတ်ခါကူညီပေးတဲ့တက်တဲ့တော့အခွဲတွေတော့မှတော့လို့မရအောင်လုံခြုံရေးအပိုင်းမှာစိတ်မချဘူးဗောနော်။ဘာဖြစ်လို့စိတ်မချဘူးဆိုလို့ရှိရင်ဒီအကျန့်ဖက်ဘန်ဂလီတွေကဒီတက်မတော်တွေရေးတွေကိုဒီ ambush ဘောနော်ဒီအချိန်ကြီးရဲ့ ambush တုတ်ပြီးတော့သူတို့ကလုံနေတယ်ဒါကြောင့်မို့လို့ဒီသွားပြီးတော့ရိတ်ခဝေတဲ့လူတွေဆောင်မှာသူတို့မှအခက်ခဲရှိတယ်အဲ့ဒီလိုလုံကြုံရေးအခက်ခဲဖြစ်နေတဲ့ကြမှာကျမတို့ဟာသွားဖို့မသင့်ဘူးဆိုပြီးတော့မသွားခဲ့ရပါဒါဟာတကယ်ဖြစ်နေတဲ့အဖြစ်ပြက်ပါအကုန်လုံးအခက်ခဲဖြစ်နေအောင်လုံနေတာကဒီတစ်ဖက်ကအကျန့်ဖက်သမားတွေရေလုံရက်ကြောင်းဒီဟာတွေဆက်ပြီးတော့ဖြစ်နေရတာပါအဲ့တော့ဒါဟာလူအခွင့်အရေးကိုရှုတ်ပေါက်နေတာမဟုတ်ပါဘူးနော်ကျမတို့ဟာဒေသခံရခိုင်တွေဟာကျမတို့အေးအေးချမ်းချမ်းမနေနိုင်အောင်ဒီနိုင်ငံတော်အစိုးရဘက်ကလေအေးအေးချမ်းချမ်းလုပ်နေတဲ့ကိစ္စကိုမလုပ်နိုင်အောင်တစ်ဖက်ကအကျဉ်းဖက်သမားတွေရဲ့လူခွင့်ရေးကိုချိုးဖောက်နေတာပဲလို့ကျမတော့ဒီလိုပဲမြင်ကြည့်ပါတယ်နော်အဲ့ဒီလိုတော်လာခွင့်မရအောင်အခြေအနေဆိုးနေတဲ့အတွက်ကြောင့်မို့အာဏာပိုင်တွေကတော်ခွင့်မရတာပါလို့
ဒေသခံပြည်သူတွေနဲ့တွေ့ဆုံမေးမြန်းပြီးဒေသရင်းဖြစ်စဉ်အခြေအနေတွေကိုလေ့လာခဲ့ပါတယ်ဖြစ်ပွားနေတဲ့ပြည်ပခါတွေကိုအမြန်ဆုံးပြည်လဲအောင်ဖြေရှင်းဖို့ကော်မရှင်အနေနဲ့အလေးထားဆောင်ရွက်နေပါတယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းကပြောပါတယ
်ဒီဘက်ကပြောချင်တာပေါ့နော်ကျွန်တော်တို့ကော်မရှင်ပါဝင်ပေါ့နော်အစိုးရကိုယ်တိုင်ရောဒေသခံပြည်သူလူစုတွေရောတကယ်ကိုကျင်းကျင်းအေးချမ်းအောင်အကုန်လုံးကဝိုင်းဝန်းပြီးတော့ဆောင်ရွက်နေတဲ့အခါမှာဒီ international community အနေနဲ့အာနော်ဒီနေ့အစိုးရအနေနဲ့မြေပြင်အခြေအနေကိုအမှန်တမ်းတင်ပြတာကိုအမှန်တမ်းရှုမြင်ပေးပါဒီလိုမှမဟုတ်ရင်ကျမတို့ကိုပို့ပြီးတော့စိုးရအောင်လုပ်ချင်နေတာလားကောက်အောင်လုပ်ချင်နေတာလားဒါလေးကိုတော့စဉ်းစားဝေဖန်သိချင်ပါတယ်ဟုတ်ကျမတော့
နိုဝင်ဘာလ15ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့အထိ3ရက်တာရခိုင်ခီးစဉ်တွင်မှာတော့ကော်မရှင်အဖွဲ့ဝင်တစ်ချို့ဖြစ်တဲ့နယ်သာလန်အမျိုးသမီးအတံမဟောင်းဦးဆောင်ပြီးဒေါ်စောခင်တင်အပါအဝင်မြန်မာအဖွဲ့ဝင်တွေတွားရောက်ခဲ့တာဖြစ်ပါတယ်။ဒေသရင်းလုံခြုံရေးကစိုးရိမ်ရလို့မောင်းနှောနဲ့ဘူတိတောင်ဘက်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေကိုစားနပ်ရိက္ခာနဲ့လူဝတ်တာတွေလိုက်ပြီးကူညီပေးနေတဲ့ဘူတိတောင်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စောခင်တင်ကလည်းဒေသရင်းလုံခြုံရေးဟာစိုးရိမ်စရာအနေအထားမှာရှိနေစေလို့ပြောပါတယ်။လုံခြုံရေးတာဝန်ယူထားတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တွေတော့အသက်ဆုံးရှုံးနေရတဲ့အနေအထားကြောင့်နယ်မြေလုံခြုံရေးပို့ပြီးတော့တင်းကျပ်ထားတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ
်။အဲ့တော့အခုအချိန်မှာဒီကိုအရှင်းကြီးတက်တာဖြစ်နေတဲ့အနေရှိနေတဲ့အချိန်မှာသူတို့ရဲ့စောလိုက်တဲ့အခါမှာသူတို့အတွက်ဒီအဖက်အနေကိုမကားကွေးနိုင်ဘူးဆိုလို့ရှိရင်ဟိုကျမတို့မြန်မာနိုင်ငံအနေနဲ့ကလည်းတစ်ခါကကုသမကအဖွဲ့အစည်းကြီးတက်တာတစ်ခုတစ်ခုဖြစ်ရင်ကဘာမှဖြစ်ချင်းလို့မရတဲ့ပြဿနာတွေဖြစ်ပေါ်နိုင်ပါတယ
်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုတရားဥပဒေစိုးမိုးရေးပေါ်အခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးသလိုဒီအခြေအနေကိုအမြန်ဆုံးဖြေရှင်းဖို့အရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလည်းလိုအပ်တယ်လို့မစ္စရဟီလီကမနေ့ကညချမှာထောက်ပြပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဂျန်ဒီဘာအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလည်းမနေ့နိုဝင်ဘာလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုတဲ့အကြောင်းကုလသမဂ္ဂရုံးမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောဆိုခဲ့ပါတယ်ရှင်။
မဆူမွန်ပြောပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုးရွားလာနေတဲ့လူခွေရဲ့အခြေအနေတွေကိုချက်ချင်းကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂလူခွေရဲ့အထူးကိုယ်စားလှယ်မစ္စရန်ဟီလီကမြန်မာအစိုးရကိုနှုတ်ဝင်ပါလ18ရက်တောက်ကြနေ့ကတောင်းဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့မနတာချန်ကဆက်ပြီးပြောပြပါမယ်ရှင်
နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့ Miss Yan Healy ရဲ့ကြေညာချက်ထက်မှာအကြမ်းဖက်မှုတွေဖြစ်ပွားတဲ့ရခိုင်ပြည်နယ်မောင်တော်ဒေသတဝိုက်မှာတည်င်း6ပတ်ကြာအာဏာပိုင်တွေရဲ့အဝင်ထွက်ပိတ်ပင်တားမြစ်မှုကိုဝေဖန်ထားပြီးတော့ဆိုးဝါးလာနေတဲ့လူခွင့်ရချို့ဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းဖို့တောင်းဆိုထားတာဖြစ်ပါတယ်။တည်င်း6ပတ်လောက်အဝင်ထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောဆိုထားတာပါ။အောက်တိုဘာလ3ရက်ရခိုင်ပြည်နယ်မောင်တော်ဒေသမှာရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွင့်ရချို့ဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာကြောင့်အခြေအနေမှန်တွေကိုလေ့လာကြည့်ရှုဖို့မကြသေးခင်ကပဲကုလသမဂ္ဂအရာရှိနဲ့5ဦးပါတနမန်အဖွဲ့ကိုအစိုးရဦးဆောင်ပြီးတော့2ရက်ကြာတွားရောက်ခဲ့ပေမဲ့ပြည့်စုံမှုမရှိတဲ့ရလက်တွေသာထွက်ပေါ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ် ဒါအပြင်အဒီဒေတာမှာနေမြရှင်လေးရေလှုပ်ဆောင်နေတဲ့တပ်ဖွဲ့ဝင်တွေအတွက်လက်နက်တပ်ဆင်ထားတဲ့ရဟယင်ကိုအစိုးရကအသုံးပြုနေတာတန်တမန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့နှစ်နာချက်တွေပြောပြခဲ့တဲ့ရွာသားတွေကိုညှဉ်းပန်းနှိပ်စက်မှုတွေရှိတဲ့ဆိုတော့အတီမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလည်းသူ့အနေနဲ့အတော်လေးစိုးရိမ်နေကြောင်းမစ်ရန်ဟီလီကပြောဆိုထားတာပါတစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုတရားဥပဒေစိုးမိုးရေးပေါ်ခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောဆိုထားပေမဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးဘူးလို့လည်းမစ်ရန်ဟီလီကကြေညာချက်မှာပြောဆိုထားပါတယ်ဒီအခြေအနေတွေကိုဖြည့်ရှင်းဖို့ရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလိုအပ်တယ်လို့လည်းသူကထောက်ပြခဲ့တာပါတစ်ချိန်တည်းမှာပဲဂျနီဗာအခြေစိုက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းနိုဝင်ဘာလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကရဲသားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂယုံကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကပြောဆိုခဲ့ပါတယ
် UNHCR urges the government of Myanmar to ensure the protection and dignity of all civilians on its territory in accordance with the rule of law and its international obligations UNHCR urges the government to immediately
ရာဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစံနှုန်းတွေအတိုင်းကိုတိုင်းမိမှာရှိတဲ့ရတအားလုံးရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့UNHCR အနေနဲ့မြန်မာအစိုးရကိုတိုက်တွန်းလိုပါတယ်။အောက်တိုဘာလ9ရက်နေ့မတိုင်မီအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သား36,000ကိုအကူအညီတွေပေးအပ်နေတဲ့လူသားချင်းစာနာမှုပေးရေးအဖွဲ့တွေကိုအဲ့ဒီဒေသစီချက်ချင်းဝင်ခွင့်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဘင်္ဂလားဒေ့အစိုးရအနေနဲ့နေဆက်ဒေသကိုဖွင့်ထားပြီးမြန်မာပြည်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာတဲ့အရက်သားတွေကိုကူညီကယ်ဆယ်ဖို့ကိုလည်း UNHCR အနေနဲ့တောင်းဆိုပါတယ်။
ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးမြမအစိုးရဘက်ကတုံ့ပြန်ချက်ရရှိဖို့စ조사ဆက်သွယ်ခဲ့ပေမဲ့ဖုန်းဖြည့်ဆို့မှုမရှိခဲ့ပါဘူး။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်နှံမြို့နယ်တွင်ကနေကြားဆောင်စခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်9ဦးသေဆုံးမှုဖြစ်ရစတင်ခဲ့ပြီးတဲ့အချိန်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကအခုထိမတိမငြိမ်းရခိုင်ပြည်နယ်ရင်းမှာအခြေအနေတွေကအခုထိမတိမငြိမ်ဖြစ်နေသေးပါရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားလူမျိုးရေးတက်မှမှုတွေစတင်ခဲ့တဲ့2012ခုနှစ်မှာလူ100ကျော်သေဆုံးခဲ့ရပြီးတော့လူ300ကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်ဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားဒီပဋိပက္ခကိုဖြည့်ရှင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအန်နန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်
ရှင်များရှင်မြမပြည်တော်ဟန်တော်ရော့မြို့ပါမကျန်ရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါမယ
်ဒီနေ့ညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုကြာနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်တွန်တေးမြို့နယ်မှာကလေး၃ဦးကိုစိတ်လွတ်ပြီးတော့တပ်ဖြတ်ခဲ့မိတဲ့အကြောင်းပျော့ကစရာကနိုဝင်ဘာလ18ရက်တောက်ကြနေ့ကတရားရုံးကြားနာမှုမှာဝင်ခံခဲ့ပါတယ်။အသက်32နှစ်အရွယ်ပျော့ကစရာထွန်းနိုင်ကိုလူတက်မှုအလောင်းဖြောက်ဖြက်မှုနာကျင်စေမှုစတဲ့ပုံမှားတွေနဲ့တွန်တေးတရားရုံးမှာကြားနာစစ်ဆေးနေတာဖြစ်ပါတယ်။ AP သတင်းစာဘာကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။နိုဝင်ဘာလ18ရက်နေ့တွန်တေးမြို့နယ်တောင်ပိုင်းခရိုင်တရားရုံးမှာရုံးချင်းအတွက်ရောက်လာတဲ့ပျောကဆရာထွန်းနိုင်ကကလေးတွေကိုစိတ်လွတ်ပြီးတက်ခတ်မိကြောင်းတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ကျွန်တော်စိတ်လွတ်ပြီးတော့တက်ခတ်ပြရ
တရားရုံးခန့်မှန်းတွေကိုတော့သတင်းတောက်တွေဝင်ခွင့်မရခဲ့ပေမဲ့တရားရုံးစစ်ဆေးချိန်မှာသူ့အနေနဲ့ဒီအတိုင်းဝန်ခံပြောကြားခဲ့တယ်လို့ပျောကဆရာထွန်းနိုင်ကပြောပါတယ်ရန်ကုန်တိုင်းဒေသကြီးတွန်တေးမြို့နယ်မိုင်20အရှိကျေးရွာနေ၃နှစ်၂နှစ်နဲ့၈လအရွယ်ကလေး၃ကိုပျောကဆရာက တရားဝင်ပူးနေတယ်လို့ဆိုပြီးအော်တိုဘလ16ရက်နေ့နဲ့19ရက်နေ့ကထိုးကျိတ်ရိုက်နှက်ပြီးတပ်ဖြတ်ခဲ့တယ်လို့ဆိုပါရယ်ပြောကဆရာဟာကလေးမိဘတွေရှေ့မှာရိုက်နှက်နေခဲ့တာဖြစ်တာကြောင့်ကလေးငယ်တွေတိတ်ဆုံးမှုမှာမိဘတွေမှာပါတာဝန်ရှိတယ်လို့ဝေဖန်နေကြပေမဲ့စစ်ဆေးတွေ့ရှိချက်တွေအရမိဘတွေမှာအပြစ်မရှိဘူးလို့တွန်တင်းမြို့နယ်ရဲမှူးကြီးခင်မောင်ရွှေကအခုလိုပြောပါရယ
်သွားတော့လောင်းဖော်ကမှာပါရှိပါတဲ့တရားသူကြီးတွေပေါ်တော့ဒီဆောင်ကြီးကိုတော့တနာနေကြတာသူတို့ရဲ့စစ်စေးသုံးသက်ချက်မှလည်းအားလုံးကစစ်စေးသုံးသက်ချက်မှလည်းမိဘတွေမှာပြစ်မရှိဘူးမိဘတွေကဟိုမှင်တက်မိနေတာပေါ့ပြောကလိုပူပြီးတော့မိပြီးတော့ဘာမှမသိချာဘဲနဲ့ချောင်းစီစီနဲ့ကြည့်နေကြတာပေါ့
တရားလိုဖြစ်သူဖခင်ဦးစိုးမင်းကတော့သူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ
်တကယ်လို့ကျွန်တော်တို့ကတိခဲ့မယ်ဆိုရင်တော့မှကျွန်တော်နောက်ဆုံးဒီကောင်နဲ့ပတ်သက်လာရင်တော့ကျွန်တော်ထောင်ချခံခံကျော်ပြန်ခုခံမယ်လို့ပြောနေရတယ်။ဒါပဲမိဘတယောက်ဖြစ်နေတာ။သားသမီးအတွက်တလောက်ဆုံးရှုံးနေရတယ်။ကျွန်တော်တို့ကမိဘဖြစ်ပြီးတော့အခုလိုမသိလိုက်တဲ့အချိန်ရတာ။တော့ရင်နာဖို့ကောင်းတယ
်။ကလေးတွေတည်ဆုံးခဲ့တဲ့ဖြစ်ရပ်ကိုအဓိကစတင်တိုက်ကြားခဲ့သူဖြစ်တဲ့ကျေးရွာသူနာပြူဆရာမနော်ဖောမီစီကသူတွေ့ကြုံခဲ့ရတဲ့မိဘတွေရဲ့အခြေအနေကိုအခုလိုပြောပြပါရစေ။
ကလေးမေဖေကြတော့ဘာမှစိတ်ထဲမှာဘာခံစားမှုမှမရှိဘူးအဲ့ဒီမျက်တောင်လေးစင်းငောစင်းငောနဲ့အဲ့မျိုးတစ်ခါကျရင်စကားကိုလိုက်မင်းတော့သူတို့ပြောတယ်ကိုကလည်းကလေးတည်တယ်ဆိုတော့လေခဏခဏသွားမင်းစိတ်လေးလေးဆင်းရဲမလားပေါ့နော်ကိုချင်းစာစိတ်နဲ့အဲ့ဒါမဲ့ရေရောက်ချင်းတော့ကလေးတည်တည်ချင်းတော့ကျမကိုရင်သူတို့လည်းဒေါသထွက်တယ
်အသက်၄နှစ်အရွယ်တင်းတင်းဆိုကတော့အပြင်းထန်ရိုက်နှက်ခံခဲ့ရပြီးမင်းအသက်မတည်ခဲ့ပါဘူးတကယ်လို့ပျောကဆရာထွန်းနိုင်နေနဲ့ဆွဲချက်တီအားလုံးမှာအပြစ်ရှိကြောင်းထင်ရှားမယ်ဆိုရင်တေတံချမှတ်ခံရနိုင်တယ်လို့ဆိုပါတယ်သူကနောက်တစ်ကြိမ်ထုံမဲ့ယုံကျေးရက်အတိအကျကိုတော့မသိရသေးပါဘူးရှင
်မင်းဂျင်နိုင်ပြပြခဲ့တာပါရှင်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားစီစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ် DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းနဲ့သတင်းပတ်စင်ကဏ္ဍတွေကို DBB ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းစီစဉ်ဆုံးမတက်ခင်သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမရှင်
American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတ Donald Trump ကသူ့အစိုးရအဖွဲ့အသင်းမှရှေ့နေချုပ်အဖြစ် Republican အထက်လွှတ်တော်မှ Jeff Sessions နဲ့ဗဟိုထောက်လှမ်းရေး Agency CIA ညွှန်ကြားရေးမှူးအဖြစ်အောက်လွှတ်တော်အမတ် Mike Pompeo ကိုရွေးချယ်လိုက်ပါတယ်။အငြိမ်းစားသူဗိုလ်မှူးကြီး Mike Flynn ကိုတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ပါတယ်။ရွေးချယ်ခံရသူ၃ဦးစလုံးဟာမဲဆွယ်ကာလတလျှောက် Donald Trump ကိုထောက်ခံလာသူတွေဖြစ်တယ်လို့နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာပါဝင်မဲ့ Deborah Timmadu Conservative အမခံတွေဖြစ်ပါတယ်။အထက်လွှတ်တော်အမ Session ဟာ Donald Trump စတင်မဲဆွယ်စည်းရုံးကလေးကအခိုင်အမာထောက်ခံပြီးတော့အကြံဉာဏ်ပေးလာသူဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီမှုချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရအသစ်အနေနဲ့အဲ့ဒီလိုဖျက်သိမ်းမဲ့အစားခတ်တင်တင်ခတ်မမဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်လုံးကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ဟာအဆိုးဝါးဆုံးသဘောတူညီမှုတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ American ရဲ့အစိုးရအသစ်အနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့ American ကသူတဘောနဲ့သူဒီတဘောသူညီချက်ကနေထွက်လိုက်ခြင်းအပြင်အမေရိကန်နိုင်ငံအနေနဲ့တနိုင်နေဖြစ်သွားမှာဖြစ်ပြီးတော့အဲ့ဒီလိုဆိုရင်အီရန်အစိုးရအနေနဲ့သူတို့ရဲ့တန်လျာဖြစ်ပွဲနျူကလ িয়ার လက်နက်အစီအစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုတဲ့ဆိုရင်မျိုးတွေကလည်းဖြစ်နေပါတယ်ဒီတဘောသူညီချက်ကိုဝေဖန်သူတွေကလည်းထောက်ခံကြပါတယ
်ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြေညာပေးသွားတာဖြစ်ပါတယ်ရှင်ဒီညနေအစီအစဉ်ထုတ်လို့ရေမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ် VOA American တန်ကနေညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24လိုင်းဒိုမီတာ25လိုင်းဒိုမီတာ31တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ရဲ့ internet စာမျက်နှာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.